ရခိုင်ပြည်နယ်အတွင်းစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကတည်းကကုန်စီစီးဆင်းမှုနဲ့ဒေသခံပြည်သူတွေရဲ့ခီးသွွာလာခွင့်တွေကိုစစ်ကောင်စီကပိတ်လိုက်တာဒီနေ့ဆိုရင်တည်င်းနှစ်ပတ်ကျော်ရှိလာပြီဖြစ်ပါတယ်ပြည်မကလာတဲ့ကုန်ပစ္စည်းတွေကိုအဓိကထားစားသုံးနေရတဲ့ရခိုင်ဒေသမှာအခုလိုကုန်စီစီးဆင်းမှုတွေကိုနှစ်ပတ်ကျော်ကြာပိတ်ထားတာကြောင့်ဒေသခံပြည်သူတွေအကြားစားနေရခအခက်ကြုံလာကြရတာပါရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်မှာဆိုရင်စံကျန်းတိတ်ကိုကြက်နှစ်သိန်းအထိဈေးနှုန်းမြင့်တက်နေတယ်လို့စံရိတ်ခရှားပါလာနေတယ်လို့လည်းမောင်တော်ဒေသခံတူကပြောပါတယ
်။စားစီတလီတာကိုစားစီတလီတာကို9,500ရှိပါတယ်။စံဆိုရင်စံကျန်းတိတ်ကိုနှစ်သိန်းရှိပါတယ်။ပေါ်ဆက်မွေးတွေရောပါတို့ဆိုရင်နှစ်သိန်းကျော်ပါတယ်။နှစ်သိန်းနှစ်ဆောင်းနှစ်သိန်းသုံးဆောင်းအဲ့လိုမျိုးဖြစ်နေပါတယ်။ဒီနေရာမှာမှတော့လာဖြစ်တော့ခွင့်မပြတော့ဘာတခုမလေးအစနဲ့ရိတ်ခါတင်ပါမှမရောက်တော့အခက်ခဲကြုံရပါလေအခုနေနေပိုက်ဆင်ရှိလို့လေးရှာလို့မရတော့ပါဘူး
အခုလို့စစ်ကောင်စီရဲ့ပိတ်ပင်မှုတွေကြောင့်ဒေသခံတွေအလုလက်မဲ့ဖြစ်ရတယ်လို့စံပါဝင်အခြားအခြေခံစားတောက်ကုန်စီတွေရှာပလာတာကြောင့်တစ်နေ့လုံးမှတစ်နေ့စားရတဲ့ဒေသခံပြည်သူတွေငက်ပြတ်တာတွေရှိလာတယ်လို့လည်းမောင်တော်ဒေသခံကဆက်ပြောပါတယ
်အပွင့်နည်းဆုံးပြောရမယ်ဆိုရင်ကျမတို့တနည်းစားတနည်းဝေဆနေတဲ့သူတွေကငဲနေကြပါပြီငဲနေကြပါပြီအလုံးလေးမရှိဘူးဝေလူလေးမရဘူးအဲ့လိုမျိုးငဲနေကြပါပြီတိုင်းစင်ရှိတဲ့သူတွေကသာစနိုင်တာပါအခုချိန်မှာ
ဒါအပြင်ကြေးလက်ဒေတာထွက်ကုန်နဲ့ပြည်မကလာတဲ့အခြေခံစားတောက်ကုန်တွေကိုအားထားစားသုံးနေရတဲ့ရခိုင်တောင်ပိုင်းကကြောက်ဖြူမြို့နယ်မှာဆိုရင်လေစစ်ကောင်စီရဲ့ပိတ်ပင်မှုတွေကြောင့်ဆန်ရိတ်ခါတွေပြတ်လက်နေတယ်လို့အစမတန်မြင့်တက်နေတဲ့ကုန်စည်နှုန်းတွေကြောင့်နေစားအလုပ်သမားတွေစားဝတ်နေရေးအကျက်တဲတွေနဲ့ရင်ဆိုင်နေကြရတာပါကြောက်ဖြူမြို့စေတီးယားရက်ကွက်မှာနေထိုင်တဲ့အိမ်ရှင်မတူကတော့တိုက်ပွဲတွေစဖြစ်ကြတဲ့ကအလုံးမရှိတော့တယ်လို့နေဘက်ထမင်းတနက်သာစားနေရတယ်လို့ပြောပါတယ်
အဲ့ဘယ်ဆိုဝင်နေရအခက်ကြီးတွေ့နေပါလေဆိုဝတ်သားကအလုံးအစားစားအရာရာအလုံး
ဆာဝတ်နေရအခက်တွေ့နေရတယ်စားဖို့တောက်ဖို့အစားစားအရာအားလုံးဆန်ကအစဒီလိုပဲမနဲ့တနဲ့ပဲစားပြီးတော့ညနေပဲဆိုရင်တော့မုံညီထုတ်တွေဝယ်စားပြီးတော့နေနေရတယ်ချက်စားဖို့ဆန်လည်းမရှိသလိုဝယ်ဖို့ပတ်စံလည်းမရှိသလိုဝယ်လို့လည်းမရပါဘူးဆိုပြီးရခိုင်လိုပြောသွားတာပါဒါပြင်လက်ရှိစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားနေတိုင်းလိုလိုတိုက်ပွဲပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းပေါတော်နဲ့ပုံနှကျုံအပါဝင်မြို့နယ်တော်တော်များများမှာစာနေခအခက်ခဲတွေရှိလာနေပါတယ်စစ်ကောင်စီအနေနဲ့ရခိုင်ပြည်သူတရက်လုံးကိုအခုလိုဆက်ပြီးစာနေရိခဖျက်တောက်ပိတ်ပင်ထားမယ်ဆိုရင်အခြေအနေပိုဆိုးရွားလာနိုင်တယ်လို့လည်းပေါတော်ဒေသခံအမျိုးသမီးတူကပြောပါတယ
်မြို့ချက်ကြီးရောမှာဒီလောက်ခွေးဒီထက်ပိုကြီးမှကြာနေဆရာလေးဆိုရင်အကောင်ကဒီစိတ်ခါပြည့်ပြီးတော့မှအမေလေးရောက်နိုင်တဲ့အချိန်မျိုးရှိတယ်ဒီကမှလည်းပြောရဲပုံစံအတိုင်းရှင်လေလူတွေပြောဖို့လာဖို့ရှင်လေတစ်ခါကပါလဲဆိုဖြီးလေးဒီဒက်စီလိုပါလို့ရှာနေရတာရှိတယ်ပေါ့ဒက်စီလိုပါလို့ဖြတ်တော့နေရတယ်ရှိတယ်ဆိုဒီခုလိုဆက်ပိတ်ထားမိဆိုတော့ပုံစံပေါ်တော့ဒီရခိုင်ပြည်တိုင်းကဒီလူတွေကနေကလူတွေကတော်တော်များများပေါ့ဒီတောင်းနေရှိပြီးတော့အကုန်ဒီစာနေကပြည့်ပြီးတော့ဒုက္ခရရောက်နိုင်ရပါတော့
ပြီးခဲ့တဲ့မေလအစောပိုင်းကမူခမုံတိုင်းကြောင့်ကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေရှိခဲ့တဲ့ရခိုင်ပြည်နယ်မှာဒေသခံတွေလုံခြုံတဲ့အမိုးကအောက်ကိုရောက်ဖို့နဲ့စားဝတ်နေရေးအတွက်ရုန်းကန်နေရတဲ့ကြားထဲအခုလိုစစ်ကောင်စီရဲ့စားနဲ့ရိခါဖျက်တောက်မှုတွေကြောင့်ဒေသခံတွေကြားတပူပေါ်နှစ်ပူဆင့်ပြီးအခက်ပိုကြုံနေကြရပါတယ်ရခိုင်ပြည်နယ်အတွင်းအခုလိုပိတ်ဆို့ပြီးတော့စားနဲ့ရိခါဖျက်တောက်ထားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျ